ရှိတူပင်လယ်တွေကကျွန်းငယ်တွေရင်းနဲ့ပတ်သက်လို့နိုင်ငံတနိုင်ငံတွေရဲ့ဆုံးဖြတ်ဆောင်ရွက်ချက်တွေကိုအမေရိကန်နိုင်ငံအနေနဲ့သဘောမတူနိုင်ကြောင်းနိုင်ငံသားဝင်ကြီး Hillary Clinton ကပြောလိုက်ပါတယ်။အလဲပတ်ရောက်နေတဲ့ဂျပန်နိုင်ငံသားဝင်ကြီး Fumio Kishida နဲ့တွေ့ဆုံရမှာဒီရေပြင်ပိုင်နဲ့အငင်းပွားမှုကိုငြိမ်းငြိမ်းချမ်းချမ်းဖြေရှင်းကြဖို့ဂျပန်နဲ့တရုတ်နိုင်ငံတွေကိုဝင်ကြီး Clinton ကတောင်းဆိုလိုက်တာပါ။ဒါပေမဲ့အဲ့ဒီအငင်းပွားနေတဲ့ကျွန်းနဲ့ပတ်သက်ပြီးဂျပန်နိုင်ငံရဲ့ပိုင်ဆိုင်မှုကိုနှစ်နိုင်ငံညှိနှိုင်းမှုမရှိဘဲနဲ့တနိုင်ငံတည်းသဘောနဲ့ဆောင်ရွက်နေတဲ့တရုတ်နိုင်ငံကိုသွဲဝိုက်သတိပေးလိုက်တာလည်းဖြစ်ပါလိမ့်။ဝင်ကြီး Clinton ရဲ့ထောက်ခံအားပေးမှုကိုဂျပန်နိုင်ငံသားဝင်ကြီး Kishida ကကြိုဆိုလိုက်ပေမဲ့ဂျပန်နိုင်ငံဟာတရုတ်နဲ့ဆက်ဆံရေးကောင်းမွန်ခြင်းမရလို့ပြောဆိုပါလိမ့်။ဂျပန်ကဆန်ကာကူလို့ခေါ်ပြီးတရုတ်ကဒါယိုယူလို့ခေါ်တဲ့ဒီကျွန်းငယ်နဲ့ပတ်သက်ပြီးတော့မကြသေးခင်လပိုင်းကနှစ်နိုင်ငံကြားမှာတင်မာမှုတွေတိုးလာခဲ့ပါတယ်။အငင်းပွားနေတဲ့ရေပြင်ပိုင်းနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံစလုံးကကင်းလှည့်စောင့်ကြံမှုတွေကိုအပြိုင်ဆိုင်လှုပ်ဆောင်နေကြတာလေးဖြစ်ပါတယ်။